ဤရက်မှာဖွဲ့ထားတဲ့လက်နက်ပုံးတွေကိုရှာဖွေရမှာဤရက်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုများပြားလာတာဟာတိုးတက်လာတဲ့လက္ခဏာတရားဖြစ်တယ်လို့သမရဘူးအစိုးရကထောက်ပြပြောဆိုနေတဲ့အကြောင်းဒီလိုတဲ့တော့ပေါ်လာဖို့ဆန်အင်ဖီလော်ကနေပေးပို့ထားတဲ့သတင်းဆောင်ပါကိုဥကြော်စုံညွန့်ကအစီရင်ခံပါမယ်
။ဟုတ်ကဲ့ဒီနှစ်ပထမ6လပတ်အတွင်းမှာဤရက်နိုင်ငံမှာညွန်ပေါင်းတပ်တွေကရှာဖွေရမိတဲ့လက်နက်အရေးအတွက်ဟာ2006ခုတစ်နှစ်လုံးအတွက်ရရှိတဲ့လက်နက်အရေးအတွက်တဲ့ပိုးပြီးများပြားနေတာကိုအီရတ်မှာရှိတဲ့အမေရိကန်တပ်မှုတွေကပြောကြပါလေ။အီရတ်နိုင်ငံထဲကိုနောက်ထပ်လက်နက်တွေထပ်ပြီးတော့လှိမ့်ဝင်လာတဲ့သဘောမဟုတ်တဲ့အကြောင်းအခုလိုပိုပြီးရတာဟာအီရတ်နိုင်ငံသားတွေရဲ့တူးချင်းသတိပေးမှုတွေများပြားလာတဲ့အတွက်ဖြစ်တဲ့အကြောင်းအင်ဂျီရောပြောခွင့်ရတိုနီစနိုးကပြောပါလေ
။ What is significant is that with increasing regularity people who are in the know about these things
ထူးခြားတာကတော့တဖြည်းဖြည်းချင်းပုံမှန်လိုလိုများပြားလာနေတဲ့လူတွေကသူတို့သိတာတွေကိုပေါ်ထုတ်နေတဲ့ကိစ္စပဲဖြစ်ပါလေ။သူတို့ကဘယ်နေရာမှာပါရှိတယ်။နောက်ပြီးအယ်ကိုင်ဒါအဖွဲ့ဝင်နဲ့တခြားသူတွေရဲ့နေရာတွေကိုတောင်ပွင့်ပွင့်လင်းလင်းပြောဆိုလာခြင်းပဲဖြစ်ပါလေ။တိုနီစနိုးကပဲဆက်ပြီးအီရာလူမျိုးတွေကပြီးတဲ့ပြစ်ဒဏ်နေဟာလဲမနစ်ကတဲ့စာရင်လေးစာပိုးပြီးတော့တိုးလာတယ်လို့အခုလိုပြောပါလေ
။ Here is the Iraqi people are sick of folks are coming in to kill. အ
ီရာလူမျိုးတွေဟာသူတို့စီလာပြီးတတ်တဲ့လူတွေအတွက်စိတ်ကုန်နေကြပြီဖြစ်ပါလေ။သူတို့ဘာတွေဟောပြောဟောပြောသူတို့ဟာအီရာပြည်သူတွေရဲ့မိတ်ဆွေမဟုတ်ဘူးလို့သူတို့ကမြင်တွေ့လာကြပါလေ။အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌအဖြစ်ယာရုပေးဖို့ရန်သမ္မတဘုတ်ကရထားတဲ့ရေဒဗိုလ်ချုပ်ကြီးမိုက်ကယ်မြူလန်ကအမေရိကန်ထက်လွတ်တော်လက်နက်ကိုင်တပ်များရေးရာကော်မတီမှနောက်ထပ်အမေရိကန်တပ်သား3000အီရတ်ကိုဆီလူရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် I believe the surge is giving our operational commanders the forces they needed
အခုလိုတပ်တွေကိုလွှတ်တာဟာကျွန်တော်တို့ရဲ့စစ်စင်ရေးတပ်မှုတွေအတွက်သူတို့ရဲ့ဗျူဟာထိရောက်ဖို့နဲ့လုံခြုံရေးမှာလိုအပ်တဲ့အကူတွေကိုပေးလိုက်ခြင်းဖြစ်ပါတယ်ဒါကြောင့်အခုလုံခြုံရေးဟာပိုးပြီးကောင်းမွန်လာပါတယ်အကြီးအကျယ်ကြီးမဟုတ်တောင်ပိုးပြီးတော့ကောင်းလာပါတယ်လို့သူကပြောပါတယ်တစ်ချိန်တည်းမှာပဲအီရတ်ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့အမေရိကန်ဒေါ်လာ44ဘီလီယံစီမံချက်ကိုကျက်မှတ်ရတဲ့အထူးစစ်ဆေးရေးမှူးချုပ်စတူဝတ်ဘာဝန်ကအီရတ်ပြန်လည်ထူထောင်ရေးလုပ်ငန်းဟာခိုးမှုတွေ၊လိမ်လည်မှုတွေ၊အဂတိလိုက်စားမှုတွေကြောင့်ထိခိုက်နစ်နာရတယ်လို့အမေရိကန်အောက်လွှတ်တော်ဘတ်ဂျက်ကော်မတီရှေ့မှောက်မှာအခုလိုထွက်ဆိုပါတယ
် Our audits and inspections and investigations have found numerous instances of waste and some egregious examples of fraud
အလီအလွင့်နေအလဟတာဖြုန်းနှိမ့်မှုတွေ၊လိမ်လည်မှုတွေအများအများကိုကျွန်တော်တို့ရဲ့စစ်ဆေးရေးမှုတွေနဲ့လုံငန်းစစ်ကတွေ့ရှိရပါတယ်။လိမ်လည်မှု58မှုကိုကျွန်တော်တို့ဆက်ပြီးစစ်ဆေးနေပါတယ်။ပြန်လည်တည်ဆောက်ရေးလုပ်ငန်းမှာအလီအလွင့်အလဟတာဖြစ်မှုကတကယ့်ကိုစိန်ခေါ်မှုကြီးတရာဖြစ်နေပါတယ်။အော်စီရတော့မဟုတ်ပါဘူး။စီစစ်ဖော်ထုတ်ရမှာဟာကျွန်တော်ရဲ့တာဝန်ဝတ္တရားဖြစ်ပါတယ်လို့စတူဝတ်ဘိုဝင်းကပြောကြားသွားခြင်းဖြစ်ပါတယ်ခင်ဗျာ။